ယုအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပံ့ပိုးနေတယ်လို့ဆိုပြီးဟွာဝေးဤပညာကုမ္ပဏီနဲ့တခြားတရုတ်ကုမ္ပဏီတွေကဝန်ထမ်းတွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်မယ်လို့အမေရိကန်အစိုးရကပြောကြားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဗိုလ်ထုနေတော်ကအခုလိုကြေညာခဲ့တာပါ
။ State Department will impose visa restrictions on certain employees of the Chinese technology companies like Huawei.
ကမ္ဘာတဝန်းသူခွင့်ရချိုးဖောက်နေတဲ့အစိုးရရဲ့အတွက်ရုပ်ဝတ္ထုပစ္စည်းတွေပံ့ပိုးနေတဲ့ Huawei နဲ့ Huawei လိုဤပညာကုမ္ပဏီတွေရဲ့ဝန်ထမ်းတွေကို American နိုင်ငံသားရေးဌာနကပြည်ဝင်ခွင့်ပိတ်ပင်သွားမယ်လို့ဝန်ကြီးပွန်ပီယိုကကြေညာသွားတာပါ Britain နိုင်ငံရဲ့ 5G မြန်လုံးမြင့် Internet ကွန်ရက်ကနေ Huawei ဤပညာနဲ့ပစ္စည်းကိရိယာတွေကို2028ခုနှစ်မတိုင်ခင်အပြီးဖယ်ရှားဖို့အတွက် Britain နိုင်ငံကကြေညာခဲ့ပြီးတည်းရဲ့အကြောင်းပါပဲ American ကအခုလိုပြည်ဝင်ခွင့်ပိတ်ပင်တဲ့အကြောင်းကြေညာတာပါHuawei 5G ကွန်ရက်ကိရိယာတွေကနေတဆင့်အကဲဆက်တဲ့အချက်အလက်တွေတရုတ်အစိုးရနဲ့တရုတ်ကွန်မြူနတီပါတီကိုပေါက်ကြားနိုင်တယ်ဆိုပြီးတော့ Huawei ဤပညာတွေကိုမသုံးဖို့အတွက် American ကသူ့ရဲ့မဟာမိတ်နိုင်ငံတွေကိုစီးယုံတိုက်တွန်းနေတာဖြစ်ပါတယ်တရုတ်အစိုးရကတော့တရုတ်ကွန်မြူနတီရဲ့အခွင့်အရေးနဲ့အကျိုးစီးပွားအတွက်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်သွားမယ်လို့တုံ့ပြန်ထားပါတယ်